နေရပြန်မှုဆန္ဒရှိနေတဲ့မွတ်စလင်2000ကိုမြန်မာနိုင်ငံနဲ့ပြန်လွှဲပြောင်းမယ်လို့ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ကမြန်မာဘက်ကတာဝန်ရှိသူတွေကိုစာပို့ပြီးတဲ့နောက်အခုတနင်္လာနေ့မှာပဲပထမဦးဆုံးအနေနဲ့အယောက်40ကျော်ကိုစာပြီးပို့ခဲ့တာပါသူတို့ကအထောက်အထားအပြည့်အစုံရှိတဲ့သူတွေဖြစ်ပြီးရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကရေးသားပြဖို့တဲ့တဲ့င်းကိုဦးတင်ထားကိုပြပြပေးပါမယ်ရှင်
။တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာလုံးလုံးနေတဲ့မြန်မာနိုင်ငံကလာတဲ့မွတ်စလင်အယောက်2000ကိုပြန်ပြီးလွှဲပြောင်းပေးမယ်လို့မူဆယ်မြို့ကမြန်မာတာဝန်ရှိသူတွေကိုတရုတ်နိုင်ငံဘက်ကကြီးခဲ့တဲ့ဒီဇင်ဘာလထဲမှာစာပေးပို့ပြီးကြောင်ကြားခဲ့တာပါ။မြန်မာဘက်ကတော့သူတို့ကနိုင်ငံသားဟုတ်မှုတရားစစ်ဆေးပြီးလက်ခံသွားမယ်လို့တရုတ်ကိုကြောင်းပြန်ခဲ့ပြီးအခုဇန်နဝါရီလ10ရက်ဒီနေ့လာနေမှာပထမဦးဆုံးအယောက်40ကျော်ကိုစပြီးလက်ခံလိုက်တာဖြစ်ပါတယ်။သူတို့ကရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့မူဆယ်နန်းတော်ဂိတ်ကျန်တဲ့လက်ခံရေးဌာနရဲ့တက်တော့ညင်ချာရီမှုဦးမျိုးမြင့်ဦးက VOA ကိုပြောပါတယ်။
အင်းမလေးကတော့ဟောမှာဖြစ်တယ်ဗျာ။ဒီလိုဟို20နဲ့4ယောက်ဟောမှာလုပ်တယ်ဗျာ။ဟိုလက်ခံတယ်ဗျာ။ဖောက်တာရီကလည်းစီစစ်တာတော့ဒီနိုင်ငံသားအမှတ်ပုံတွေနေပါလို့အကုန်လုံးပြန်ပြီးတော့ဆွတ်တာပေါ့ဒီဒီနယ်နယ်တိုင်းလိုက်သိရှိတဲ့ဒီမှတ်ပုံတွေလုပ်တဲ့မြို့ပေါ့နော်ဒီနိုင်ငံသားဟုတ်မဟုတ်ဆိုတဲ့အားပေါ့အဲဒီဟာနိုင်ငံသားဒီချိန်မှာပြန်ပြီးတော့လုပ်ခဲ့တယ်ပေါ့
ဒီကနေ့2021ခုနှစ်နိုဝင်ဘာလတည်းတုန်းကရှမ်းပြည်ရောက်ပိုင်းမိုးကိုးနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့မထင်မရှားနေတဲ့လမ်းတစ်ခုကနေမွတ်စလင်ရောက်တရားကြောက်ကိုတရုတ်လူကြီးတပ်ဖွဲ့တွေကမြန်မာဘက်ကိုဒီမပေပဲပို့ဆောင်ခဲ့ပါတယ်ဒီမွတ်စလင်တွေကိုပန်ဆိုင်မြို့နယ်ရဲစခန်းကဖမ်းဆီးလိုက်ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီကိစ္စဖြစ်ပြီးတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်တွေထောင်ပြန်လွှဲပေးမယ်ဆိုပြီးစားတဲ့တရားဝင်အသိပေးတာပါ။အခုတရုတ်နိုင်ငံဘက်ကမွတ်စလင်အယောက်2000တရားဝင်လွှဲပြောင်းပေးမယ်ဆိုတဲ့ကိစ္စကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေကပိုပြီးစစ်ဆေးခံရနိုင်တယ်လို့မူဆယ်မြို့ကန်သူကVOA ကိုပြောပါတယ်
အဓိကတော့ရခိုင်မွတ်စလင်ကိုပဲစစ်မှာပေါ့ဒီကျွန်တော်တို့တခြားမြောက်တို့စမ်းပြည်တို့မန္တလေးတို့နားတော်ဝိုက်ကမွတ်စလင်တွေတော့တလောက်စစ်တာမရှိပါဘူးအရင်တော့လည်းပြန်လာတယ်ဆိုရင်ဒီတိုင်းနဲ့လက်ခံနေရပဲလေအဲ့တော့အဓိကကဒီ2000ကျော်ကိစ္စတော့ရခိုင်မွတ်စလင်မလို့တာတော့နိုင်ငံသားဖြစ်နေဖြစ်ချင်းအဓိကကွန်ဖရင့်ကြံလိုက်တာဒီမှာတို့ရမဟုတ်ဘူးနည်းတအားအောက်ပြောတာပေါ့နော်တချို့လည်းမပုံနေဘွားကိုင်းနေတယ်ဒီလေတချို့လည်းမပုံနေအမျိုးမျိုးရတာတွေရှိတယ်အဓိကအဲ့ဒါကိုစစ်ချင်လို့ဟုတ်မှလည်းကျွန်တော်မဟုတ်ရင်လည်းမခံဘူးဆိုတဲ့ပုံစံမျိုးထင်တယ်
ပြောနေကနေမှသွားရောက်လုလုကိုင်းနေတဲ့မွတ်စလင်အများစုဟာအလုတ်ကိုင်းစင်ပြေကြပြီးတချို့ဆိုရင်လုပ်ငန်းစင်ပြေကြသလိုတချို့လည်းလုပ်ငန်းပန်ဆိုင်မှုတွေရှိကြပါတယ်အခုမွတ်စလင်2000လောက်ပြောင်းပေးမယ်လို့တေဝနာပိုင်တွေပြောထားတဲ့အချိန်မှာဘလို့လူမျိုးတွေကိုပြန်ဖို့မှလည်းဆိုတာအတိအကျမရှင်းလင်းသေးပါဘူးမွတ်စလင်ရောက်2000ကိုဒီစုတွေပြန်လွှဲပေးမယ်လို့တရုတ်ဘက်ကပြောလာနေတာထူးခြားတဲ့အကြောင်းရှမ်းမြောက်ခြေစိုက်ပရိုက်ဒါဖွဲ့တချို့က VOA ကိုပြောပါတယ်တရုတ်ပြည်ထဲမှာလုံးလုံးရင်အကြောင်းမျိုးမကြောင့်မြန်မာနိုင်ငံဘက်ပြန်လာခြင်းသူတွေကိုတရုတ်ဘက်ကလွှဲပြောင်းပေးတာမှာအများစုကဗမာ၊ရခိုင်၊ရှမ်း၊ကချင်လူမျိုးတွေအများဆုံးဖြစ်ပါတယ်တရက်ကိုရောက်150လောက်နေရပြန်ဖို့နေတာဖြစ်ပြီးပြီးခဲ့တဲ့6လအတွင်းအယောက်1000ကျော်ကိုနေရပြန်ဖို့ခဲ့ပါတယ်တရုတ်နိုင်ငံကကယောဂါကြောင့်ပြည်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးကိုဒုသလိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့မြန်မာကုန်သွယ်တွေကသူတို့အမြင်ကိုပြောပါတယ်။ဒါ့အပြင်ဆီယနာသိပြီးတဲ့နောက်နေဆက်ကုန်သွယ်ရေးကန့်သတ်တွေဒိုးလာတာကြောင့်ဒါနိုင်ငံရေးဖိအားတစ်ခုဖြစ်ပေါ်ရှိတယ်လို့လည်းကုန်သွယ်တွေကယူဆကြပါတယ်ခင်ဗျာ။